ဒီကနေ့မတ်လ2ရက်နေ့ဟာဆိုရင်1962ခုနှစ်ကဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့မြမတက်မတော်ကအဲ့ဒီအချိန်ပါလီမန်ဒီမိုကရေစီအစိုးရကိုဖျောက်ချပြီးတော့စစ်အာဏာသိမ်းခဲ့တဲ့နေ့ဖြစ်ပါတယ်။အဲ့ဒီနေ့ကိုပဲမြမနိုင်ငံရဲ့လူများစုကြီးရဲ့အဓိကတိုင်းပြည်စီးပွားရေးအင်အားစုဖြစ်တဲ့တောင်သူလယ်သမားနေ့အဖြစ်လဲသတ်မှတ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့အငင်းပွားစရာတွေလည်းရှိပါတယ်။ဒီအကြောင်းကိုခင်မောင်စုမင်းကစူးစီးတင်ပြထားပါတယ်ရှင်။
ဒီလိုအစဉ်အဆက်အငင်းပွားစရာဖြစ်နေတဲ့မလ၂ရက်နေ့ကိုတောင်သူလယ်သမားနေ့အဖြစ်အခုတိုင်ဆက်လက်အသိမှတ်ပြုကျင်းပနေကြပြီမဲ့တောင်သူလယ်သမားတွေရဲ့အကျိုးကိုတကယ်ဖော်ဆောင်နိုင်ခဲ့ပါရဲ့လားဆိုတာစမ်းစစ်ကြည့်ရပါလိမ့်မယ်။ဗိုလ်ချုပ်ကြီးနေဝင်တိုင်းပြည်ကိုအုပ်ချုပ်ခဲ့တဲ့ကာလတွေမှာတောင်သူလယ်သမားတွေဟာမူလစိုက်ပျိုးမြေနဲ့မသင့်တော်တဲ့စီမံကိန်းသီးနှံတွေအရမစိုက်ခိုင်းတာတာဝန်ကျေသီးနှံဆိုပြီးရရှိလာတဲ့သီးနှံကိုမယောင်းမနေရဈေးချိုးနှိမ်ဝယ်ယူတာအမတော်ကြီးချင်းငွေကိုသီးနှံမပေါ်ခင်ချင်းချောက်တောင်းတာတွေကြုံခဲ့ကြရပါတယ်အဲ့ဒီနောက်1988ခုနှစ်ကနေဒီနေ့အချိန်ထိလဲစစ်အစိုးရကာလတွေမှာမြေသိမ်းရာသိမ်းအတင်းကျပ်လုပ်တဲ့အတွေ့တောင်သူလယ်သမားတော်တော်များများဟာမြေမဲ့ရာမဲ့တွေဖြစ်ကုန်ကြရတယ်လို့တောင်သူလယ်သမားရဲ့ရာလေးလာသူတွေကပြောပါတယ်အဲ့ဒီတောင်သူလယ်သမားနေ့ကိုပြောင်းလဲပေးဖို့အတွက်တောင်သူလယ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့တချို့ကအမျိုးသားဒီမိုကရေစီ NRD အစိုးရလက်ထက်တောင်သူလယ်သမားရေးရာလွှတ်တော်ကော်မတီကိုတွားရောက်ဆွေးနွေးခဲ့ကြပါတယ်အဲ့ဒီအထက်ကမြန်မာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားများသက်မှတ်ကအဖွဲ့ချုပ် AFFM ကဦးဆောင်သူတူဦးဖြစ်တဲ့ဒေါက်တာဇော်ဝင်းအောင်ကအခုလိုပြောပါတယ်
။မတ်လ2ရက်နေ့ဟာဆိုလို့ရှိရင်ဘူချုပ်ကြီးနေဝင်းတို့အာဏာသိမ်းခဲ့တဲ့နေ့ဖြစ်တယ်။ဒီအာဏာသိမ်းတဲ့နေ့ကိုမြန်မာနိုင်ငံတောင်သူလယ်သမားနေ့ဆိုပြီးတော့အဲ့လိုသက်မှတ်ခြင်းကိုပြောင်းလဲပြီးဖို့အတွက်တင်ပြခဲ့ပူပါတယ်။ပေါ့နော်အဲ့တော့ NLD ဆိုရအနေနဲ့ဒီဟာကိုသူတို့ပြောင်းလဲဖို့အတွက်စိတ်ဆန္ဒရှိတယ်ဒါပေမဲ့ဒီဟာကိုပြောင်းလဲတဲ့အခါကျလို့ရှိရင်နောက်ဆက်တွဲပေါ့ဖြစ်လာနိုင်တဲ့တမရော်နေဆိုတာဟာတော်လိုင်းကြီးနေဖြစ်သွားနိုင်တယ်ဆိုတဲ့အနေထားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့တက်ကလည်းမခံသူတို့အနေနဲ့အဲ့ဒီဟာကိုပြောင်းလဲဖို့အတွက်ခက်ခဲရှိတယ်ဆိုတဲ့အနေထားမျိုးကိုတွေ့ရတာရှိပါလေ
တောင်သူလယ်သမားနေကိုတင့်တော်ရာနေရတခုခုသတ်မှတ်ရေးအတွေ့တောင်သူလယ်သမားအရေးလှုပ်ရှားနေတဲ့အဖွဲ့တချို့ကစီယုံလှုပ်ရှားမှုတွေလည်းရှိခဲ့ကြပါတယ်အဲ့ဒီအထက်မှာမကွေးတိုင်းမှာအခြေစိုက်တဲ့ကျေးလက်မြေအဖွဲ့လဲပါဝင်ပါတယ်အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ကိုဇော်မင်းထိုက်ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေကိုသတ်မှတ်ဖို့သူတို့အဖွဲ့တွေကစူးစမ်းနေကြတယ်လို့အခုအခါတိန့်ရှောင်နေရကနေပြောပါတယ်
အာနာသိန်းနဲ့နေကိုအကြံပေးတတ်မှတ်ထားတဲ့နေကိုတောင်သူလယ်သမားနေဆိုပြီးတော့ဒါခေါ်ဝေါ်နေတာကိုပေါ့နော်ကျွန်တော်တို့သဘောမကျပါဘူးတကယ်တော့ဒီကတောင်သူတွေကိုအသုံးချတဲ့နေအဖြစ်ပဲကျွန်တော်တို့ကမြင်ပါတယ်ကြည်လက်တောင်သူတွေတကယ်တမ်းကြတော့1930ခုနှစ်ဒီဇင်ဘာလ22ရက်နေ့မှာတောင်သူလယ်သမားတွေရဲ့ရှေ့ကနေပြီးတော့ရတ္တိခဲ့တဲ့ဆရာဆန်ဟာတော်လန်ရေးစတဲ့နေလည်းဖြစ်ပါတယ်ဗျအားကြောင့်မို့ကျွန်တော်တို့အနေနဲ့တောင်သူလယ်သမားနေလည်းဖြစ်ပါတယ်ဗျ
ဆရာနာသိန်းတဲ့နေ့ကိုတောင်သူလယ်သမားနေ့အဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NRD အစိုးရတုန်းကလည်းဆက်လက်အသိမှတ်ပြုခဲ့ကြသလိုလွတ်လပ်တဲ့မီဒီယာတချို့ကလည်းတခုတ်တရဖော်ပြတာတွေရှိခဲ့ပါတယ်။ဒါအပြင်တောင်သူလယ်သမားအရေးဆောင်ရွက်နေကြတဲ့လွတ်လပ်တဲ့အဖွဲ့အစည်းတချို့ကတောင်မှအခမ်းအနားတွေပြုလုပ်ခဲ့ကြတာတွေရှိပါတယ်ခင်ဗျာ။